29ချိန်မြောက်8တောင်အရှအကစားပြိုင်ပွဲဘောလုံးပွဲမှာတော့မြန်မာ U22 ဘောလုံးအသင်းကပွဲဥဒတ်မှာစင်ကာပူကိုအနိုင်ရသွားပါတယ်။မြန်မာအသင်းနီးပြားကတော့ဒီပွဲမှာနိုင်လိုက်တဲ့အတွက်မြန်မာအသင်းဟာကြံပွဲစဉ်တွေအတွက်ယုံကြည်မှုပိုရသွားစေခဲ့တယ်လို့ပြောလိုက်ပါတယ်။မြန်မာအသင်းရဲ့အခုနှစ်စီကိန်းပြိုင်ပွဲအခြေအနေအလားအလာတွေနဲ့ပတ်သက်လို့ကိုရန်နိုင်ကစူးစီးတင်ပြထားတာနားဆင်ပါရှင်။
မလေးရှားနိုင်ငံမှာကျင်းပတဲ့29ချိန်မြောက်အရှေ့တောင်အရှာအကစားပြိုင်ပွဲဘောလုံးပွဲကိုတော့ဒီကနေ့မှစတင်လိုက်ပါပြီ။ပူဇော်ဟုအဖွင့်ပွဲအနေနဲ့မြန်မာ U20 နဲ့အသင်းကစင်ကာပူနဲ့ကစားခဲ့ရပြီးတော့မြန်မာအသင်းက2ဂိုးမရှိနဲ့အနိုင်ရသွားပါတယ်။မြန်မာအသင်းအတွက်2ဂိုးစလုံးကိုတော့တိုက်စစ်မှုအောင်သူက45မိနစ်နဲ့61မိနစ်တွေမှာသွင်းခဲ့တာဖြစ်ပါတယ်။မြန်မာအသင်းဒီနေ့ကစားသွားပုံနဲ့ပတ်သက်ပြီးတော့အကစားဆောင်ပါရှင်ကိုဇော်မြို့တန်ကတော့အခုလိုသုံးသပ်ပါတယ
်။မြန်မာအသင်းကစားပုံကပထမပိုင်းနဲ့ဒုတိယပိုင်းနဲ့ခွဲပြောင်းမှာပေါ့ဗျာ။ပထမပိုင်းကတော့ဘူးနေနေပြောပထမပိုင်းကစားပုံတော့နည်းနည်းလေးသိပ်မကြိုက်ဘူးသိပ်မကြိုက်တော့ဘာလို့လဲနည်းနည်းလောနေတဲ့သဘောလေးရှိတယ်ဒုတိယပိုင်းကတော့ကိုယ်ကလည်းနိုင်နေပြီးတော့နည်းနည်းလေးဟိုကစားခွက်ပိုကောင်းသွားပါပဲ
မြမသည်နီးပြဂတ်စီစီကလည်းဒီပွဲနိုင်သွားတဲ့အတွက်ကြံတဲ့ပွဲတွေအနိုင်ရဖို့ယုံကြည်မှုပိုရသွားစေတယ်လို့ပွဲပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ဒီပွဲကိုမလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားအများအပြားလည်းလာရောက်အားပေးကြကြပြီးတော့အိမ်ရှင်မလေးရှားနဲ့ပွဲဟာအရေးပါတဲ့ပွဲဖြစ်မယ်လို့ရှုမြင်နေကြပါတယ်မြန်မာသင်းဟာအုပ်စုအေမာအေရှင်မလေးရှားစင်ကာပူလာအိုဘရူနိုက်တို့နဲ့တုပ်စုတဲ့ကြတာဖြစ်ပါတယ်မြန်မာသင်းရဲ့အုပ်စုအနေထားနဲ့အချိုးဘလူပွဲရောက်မရောက်ဆိုတဲ့အပေါ်မှာကိုဇော်မျိုးတန်ကဘလူခံမန်းပါသလဲ
အချိုးဘလူပွဲတက်ဖို့ကတော့ဒီစင်ကာပူနိုင်လိုက်တဲ့အတွက်ကြောင့်တေချာတလောက်ရှိသွားတယ်လို့ဆိုရမှာပါဆရာ။ဘာကြောင့်လဲပွဲပင်တရားအရာဆိုရင်လည်းမြန်မာကဘရူနိုက်တို့လာလို့နဲ့ဆက်ကြံပြီးတော့နောက်ဆုံးပွဲပင်ကြမှာကျွန်တော်တို့ကအောက်ကလည်းကြံရမှာပေါ့မလေးရှားနဲ့ကြံရမှာပေါ့ဆိုတော့လာအိုနဲ့ဘရူနိုက်ကိုနိုင်လိုက်ပြီလို့ရှိရင်ကိုကကိုမတ်ဒါတမှပြန်မနေနေရပါဘူးပြန်မနေနေရပါပြီဆိုတော့ဟိုကမလေးရှားနဲ့တွေ့တဲ့ပွဲစဉ်မှာဟိုဘလူရက်လက်ပဲထွက်ပြီးဖြစ်စီပေါ့ဗျာမြန်မာကတော့ဂျိုဘူလူပွဲကိုဟိုအေးဆေးတက်ပါမယ်အနေထားပေါ့နောက်တစ်ခုကပွဲစဉ်စရာရလို့ရှိရင်စင်ကာပူနဲ့မလေးရှားကပြည့်ပွဲစဉ်မှာကြံရမှာပေါ့နော်ပွဲစဉ်မှာကြံရဆိုတော့မလေးရှားနဲ့စင်ကာပူအဲ့ပွဲစဉ်မှာနည်းနည်းလေးဟိုရှုံးလို့မဖြစ်ဘူးပေါ့ဗျာရှုံးလို့ဖြစ်ရင်သူတို့နှစ်ပင်ပတ်စာလေးပါပေါ့တေရီစားဖိုင်တော့ပြန်မပူကြိုက်တာပေါ့ဆိုတော့ဒီစင်ကာပူဒီပွဲမှာနိုင်လိုက်တဲ့အတွက်ကြောင့်ဟိုမြန်မာအနေနဲ့ကဒီနှစ်စီးကိန်းမှာတော့ဘယ်လိုပဲဆိုတော့တေချာပေါက်အကျိုးဘူးလိုပဲတက်သွားပြီလို့ပဲကျွန်တော်တို့ရေရေဘုံကဟောပင်းထိုးလိုက်ချင်ပါတယ
်။2015ခုနှစ်စင်ကာပူမှာကျင်းပတဲ့28ချိန်မြောက်အရှေ့တောင်အာရှအကစားပြိုင်ပွဲမှာတော့မြန်မာအသင်းဟာနောက်ဆုံးဘောလူပွဲအထိတက်ခဲ့ပြီးတော့အဲ့ဒီမှာထိုင်းအသင်းကိုရှုံးပြီးဒုတိယငွေတံဆိပ်ရခဲ့ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမြန်မာဘောလုံးထိုးတက်မှုအနေအထားပေါ်မှာတော့အာကစားကလောင်ရှင်ဦးမြတ်သက်ကအခုလိုသုံးသပ်ပါတယ်။
တူတက်ဘူးကတော့ကျွန်တော်ကတော့ဟိုပါပေါ့ဗျာဒီ U17 အခု U17 ဆိုတော့လေးနိုင်ပွဲတွေများတယ်ဟာလာ U16 18 22 23တောက်လျှောက်တာဥက္ကဋ္ဌကြီးတို့လည်းလုံတာဆိုခြေသွားကတော့ငင်းငင်းငင်းနေတက်လဲတက်တယ်ဗျာတက်လဲတက်ပါတယ်တကယ်လဲဟိုကျွန်တော်တို့ဟိုဂျာမနီယာကြီးကလည်းတကယ်ဂောဘကြီးယာကြီးဆိုတော့သို့တော်လည်းတခုဟိုကကျွန်တော်တို့စိုးရိမ်ရတာကျွန်တော်တို့ကတက်တယ်လို့သူတို့ကလည်းလိုက်တက်လာတာလေထိုင်းတို့မလေးတို့ကလည်းသူတို့ကလည်းဟိုနိုင်ငံကြီးတွေခေါ်မယ်တရားစနစ်ကြကျင့်မယ် ਨੇ လောက်ထားတာဆိုတော့ကျွန်တော်တို့လည်းတက်တယ်လည်းတက်တယ
်မြမသိန်းဟာအရှေ့တောင်အာရှအကစားပြိုင်ပွဲမှာရွှေစိတ်ပူးတွဲတစ်ချိန်ပါဝင်စုစုပေါင်းရွှေစိတ်၅ချိန်ရခဲ့တာဖြစ်ပါတယ်ဒါမဲ့နောက်ဆုံးအချိန်ရွှေစိတ်ရခဲ့တာကတော့1983ခုနှစ်ကဖြစ်ပါတယ်ဆိုတော့မြမသိန်းအနေနဲ့ဒီတစ်ချိန်မှာရောဘိုးဆွဲပြီးတော့ရွှေစိတ်ရနိုင်မလား
ဒီတော့ရနိုင်တဲ့အနေအထားမြင်ပြီးသားဆိုအဓိကတော့ထိုင်းနဲ့ဗီယက်နမ်ပေါ့ဗျာထိုင်းနဲ့ဗီယက်နမ်ကဟိုဘယ်လိုပြွဲထွက်လာအောင်လဲဆိုတာမသိသေးဘူးလေဆိုတော့ဒီအင်ဒိုနီးရှားလောက်နဲ့အချိုဘိုလူပွဲမှာတွေ့မယ်ဆိုရင်တော့လေမြန်မာအချိုဘိုလူပွဲအဆင့်မှာအင်ဒိုနီးရှားလောက်ကိုတော့နိုင်နိုင်ပါလေအဓိကတော့ကျွန်တော်တို့ကအချိုဘိုလူပွဲအဆင့်မှာထိုင်းနဲ့ဗီယက်နမ်ကိုကြော်ဖြတ်ဖို့ကဟိုပိုပြီးအဓိကကြတယ်လို့ပြောရမှာပေါ့နော်ဘိုလူပွဲရောက်သွားပြီဆိုလို့ရှိရင်တော့ဒါပမာတော့ရွှေစိတ်ဆိုတာဟိုဖြစ်လာနိုင်တဲ့အနေအထားမှာရှိပါတယ်။ဒါဆိုလည်းပဲထိုင်းလိုအတင်းတို့နဲ့ဘူလူဘဲမှာတွေ့ရမယ်ဆိုရင်တော့လေဟိုတော်တော်ကိုအားကိုကြားကုတ်ကြားခဲ့ကြသားမှာပဲဟိုမြန်မာအနေနဲ့ရွှေစိတ်ရနိုင်တဲ့အနေအထားမျိုးလို့သုံးသပ်ရမှာပေါ့
။အောက်သားဆောင်ပါရှင်ကုစော်မျိုးတန်ပြောတော်တာဖြစ်ပါတယ်။အခုနှစ်စီးကိန်းဘောလုံးပွဲရဲ့တပတ်အုပ်စုပြီးမှာတော့လက်ရှိချန်ပီယံထိုင်း၊ဗီယက်နမ်၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ကမ်ဘောဒီးယားနဲ့တီမောတို့ပါဝင်တာဖြစ်ပါတယ်ခင်ဗျာ။